စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ထဲမှာကြေးရွာတွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတိုက်ပွဲတွေကြောင့်နေအိမ်တွေမိရှုခံခဲ့ရတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့မင်းငယ်မြို့နယ်ကကြေးရွာတွေဟာလမ်းမဆက်တို့ရဲ့အခက်အခဲကြောင့်အစားအစာစေဝါပြတ်လတ်မှုတွေဖြစ်နေပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းပဲပြောပြပါမယ်စကိုင်းတိုင်းကဏီမြို့နယ်တဲကကြေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေဇွန်လ1ရက်နဲ့2ရက်မှာဇက်တိုက်တိုက်ပွဲတွေဖြစ်ပွားပြီးကြေးရွာတွေကနေအိမ်တချို့မိရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိကဏီမြို့နယ်ထဲမှာခန်းတီမြို့ဘက်ကနေဆင်းလာတဲ့စစ်ကောင်စီရဲရင်တွေအပြင်ကုန်းလန်းကနေပါနယ်မြေရှင်းလင်းရေးလုပ်နေတာလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုအခြေအနေတွေနဲ့နေအိမ်တွေမိရှုခံရတဲ့အခြေအနေတွေကိုကဏီဒေသခံတဦးကအခုလိုပြောပါတယ်
။နေရရှုတာမနေရညနေရရှုရဒီနေ့လည်းနေနေပါပါဆို။မနေကကဏီကနေဘယ်မှာညနေ9နာရီခွဲအဲနောက်ကကနေရကန်ကိုကူသွားပြီးတဲ့အခါမှာကနေရွာရဲ့အနောက်မြောက်ဘက်မှာရှိနေတဲ့အိမ်ကြီးတချို့နဲ့ညောင်ဝင်းရွာရဲ့အနောက်ဘက်မှာရှိနေတဲ့အိမ်ကြီးတချို့နီးရှိရတယ်။ဒီခမန်းအချိန်က9နာရီလောက်တော့ပြန်လာပြခမှုတော့အများကြီးဖြစ်တယ်။အဲဒီနောက်မှာတစ်စဲချောင်းရွာဖျားကုန်းမှာတက်ချထားတဲ့အခါစားရီကနေပြီးတော့မှရေပင်ကိုဆင်းလာပြီးတော့မှရှင်းရှင်းစစ်ကြောင်းထိုးတယ်။ဒီမြစ်တော်ထမ်းဖက်ကြီးစစ်ကြောင်းထိုးတယ်ဗျ
။ကနေတစ်စဲချောင်း9ဖြက်ကြီးရွာတွေဘက်ကကဏီမြို့နဲ့မိုင်နှဲငယ်သာဝေးပြီးချင်းတွင်းမြစ်ဘေးမှာရှိတဲ့ကျေးရွာတွေဖြစ်ကြပါတယ်။မီးလောင်ကျွမ်းတဲ့နေအိမ်အရေအတွက်ကိုတော့အင်တာနက်လိုင်းတွေဖြတ်တောက်ထားပြီးစစ်ကောင်စီတပ်တွေရှိနေတဲ့အတွက်အတိအကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေရဲ့ကြောက်စိမ့်နဲ့ရိခါတွေတင်ဆောင်လာတဲ့ဆက်လီတွေဟာချင်းတွင်းမြစ်အတိုင်းမုံရွာမြို့ကိုစုံစမ်းလာတာဖြစ်ပြီးလမ်းမှာရှိတဲ့မြစ်ဘေးကကျေးရွာတွေကိုနယ်မြေရှင်းလင်းနေတာဖြစ်ပါတယ်။အဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါကကဏီမြို့နယ်တဲကကြေးဝါတွေရဲ့အခြေအနေတွေပါ။မင်းကင်းမြို့နယ်ထဲမှာဆိုရင်လေစစ်ဘေးရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာဆေးဝါးပြတ်လတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီနယ်မြေရှင်းလင်းတဲ့ကဏီမြို့နယ်တဲကိုဆေးဝါးတွေတင်သွင်းတာတွေကိုလည်းကန့်သတ်ထားလို့ဆေးဝါးပြတ်လတ်မှုတွေကြုံတွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတဦးက
ဟုတ်ကျမရဲ့အခြေအနေကလည်းကုမီကိုကနဲ့တော်သေးကြောင့်မြစ်ကလေးနဲ့ပဲကုတာပြီးမှအလိုပဲနေကြရတာပါမရဘူးပြပဲဘယ်မှမရရှိဒီဝါကလည်းပြီးခဲ့တဲ့လကကလို့ရှိရင်ကုလဲတို့ကုမော်တို့ကမှဆိုလို့ရှိရင်အဲ့လိုခေဝါလုံတော့မရရှိတဲ့အတွက်လေးရောက်တော့ပြီးသွားတယ်သူကလမ်းကြောင်းတွေကသူကချက်လေးပြဆင်မှန်ကင်းနေသူလမ်းကြောင်းတွေပိတ်ဆို့ထားတော့လေခေဝါလုံတော့ရရှိဖို့မပြည့်နေမရကိုလုံလုံသားကိုဘာမှကိုမရတာလေ
အရင်ကဆေးဝါးတွေကိုမုံရမျိုးကနေတင်သွင်းတည်ဆောင်ရတာဖြစ်ပြီးအာနာသိမ့်ပြီးနောက်ပိုင်းမင်းကင်းမျိုးနယ်တဲကကြေးဝါးတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းတဲ့အချိန်ကစလို့မိုဘိုင်းဖုန်းအင်တာနက်လိုင်းတွေအပြင်အစားအစာနဲ့ဆေးဝါးတည်ဆောင်တာတွေကိုလည်းကန့်သတ်တာတွေပြုလုပ်ထားတာပါတည်ဆောင်တဲ့ဆေးဝါးတွေဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေစီကိုအထောက်ပံ့ဖြစ်တိုင်းတဲ့အတွက်စစ်ကောင်စီကတင်းကျပ်စွာစစ်ဆေးနေပြီးတကယ်လို့တဲဆောင်တာတွေ့ရင်လည်းသိမ်းစည်းတာတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ